တင်တော်ဝင်းမင်းပါအမေရိကန်သမ္မတသည်ဂျိုးဘိုင်ဒန်ဆိုရလက်ထက်မှာမြန်မာနိုင်ငံကိစ္စပေါ်အဓိကမျှော်လင့်နိုင်တာတွေကိုအမေရိကန်ဆိုင်ရာမြန်မာသံမကြီးနောက်အနိုင်ရအစိုးရပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရနဲ့တခိုင်ပြည်နယ်ကအဓိကပါတီခေါင်းဆောင်တွေကိုမေးရမှာသံမကြီးဥအောင်လင်းကအခုလိုစရှင်းပြပါတယ
်ဒီခါနောက်ကျွန်တော်တက်ရောက်ခွင့်ရခဲ့ပါတယ်ဒီသမ္မတဘိုင်ဒန်ဟာဆိုလို့ရှိရင်တော့အမေရိကန်နိုင်ငံကအခုပြင်ဆိုင်နေရတဲ့စီလုံးဒီလိုမျိုးကိစ္စနော်စီဘွားရေးကိစ္စအချမ်းမာရေးကိစ္စတွေကိုပြည်သူတွေနဲ့အတူတူရှင်းဆိုင်ပြရှင်းမယ်ဆိုတဲ့ဟာကိုအဓိကထားပြီးတော့ပြောရတာတကယ်တမ်းပါပဲနိုင်ငံတကာဆက်ဆံရေးကိစ္စနဲ့ပတ်သက်ပြီးတော့ပြောရတာရှိပါတယ်အမေရိကန်နိုင်ငံကတော့ကမ္ဘာပေါ်မှာနေရာကြီးနိုင်ငံနဲ့ဖြစ်တယ်ဥဆောင်ရပြုတဲ့နိုင်ငံတစ်နိုင်ငံနဲ့ဖြစ်တဲ့အတွက်ကြောင့်မြန်မာနိုင်ငံကလည်းသူ့ရဲ့မိကုံကိုလေးထားပြီးတော့ကျွန်တော်တို့နားထောင်ခဲ့ပါတယ
်အခုလိုရွေးကောက်ပွဲပြီးအားလုံးစီစီလုံးလုံးပြန်လောက်ကြဖို့အဓိကပြောခဲ့တာကမြန်မာနဲ့တခြားနိုင်ငံတွေအတွက်လည်းနမူနာယူစရာဖြစ်တယ်လို့ဥအောင်လင်းကဆက်ပြောပြီးအခုသမ္မတဘိုင်ဒန်ပြောခဲ့သလိုဆွေးနွေးဆုံးဖြတ်ရာမှာသူ့မိပါခဲ့သလိုတခြားသူတွေကရှုံ့မြင်ပြီးလုပ်မယ်လို့ပြောတာကမြန်မာအတွက်လည်းထောက်ကူပြုနိုင်တယ်လို့ဆိုပါတယ်အဲ့ဒီတော့အခုလိုသမ္မတသည်အစိုးရအနေနဲ့မြန်မာနိုင်ငံအပေါ်အဓိကဘာတွေဆွေးနွေးလာနိုင်ပါလဲလို့မေးရမှာ NLD ကျောင်းဝင်ရဒေါက်တာမျိုးညွန့်က
သမ္မတတကလူခွင့်ကြီးကိုဦးစားပေးတယ်အဲ့တော့ရခိုင်ပြည်မြောက်ပိုင်းအရေးမှာဒီနေထိုင်နေတဲ့သူတွေပြန်လည်လာရောက်လို့ရပို့ပြီးတော့လေးနဲ့ထားဆောင်ဆိုတာကြီးရှိလာနိုင်တယ်ဒါပေမဲ့မြန်မာနိုင်ငံရဲ့ပဂတိအခြေအနေကိုနားလည်တဲ့တာဝန်ရှိသူတွေကိုခံထားတဲ့အတွက်မူဝါဒချမှတ်တဲ့လူတွေတော့ပေါ့ပေါ့သိကြနိုင်တယ်လို့လည်းပြောနေပါ
အခုလိုမြမရေးကြွရှင်သူတွေဥပမာအရေးလက်ထောက်နိုင်ငံသားဝင်ကြီးကတ်ကမ်ဘယ်ကိုတိုင်အခု NSC အမျိုးသားလူ့ကျေးကောင်စီအဖွဲ့ဝင်ဖြစ်လာတာအပြင်သမ္မတဘိုင်ဒန်ကိုယ်တိုင်လည်းရင်းနှီးမှုရှိခဲ့တယ်လို့ဦးအောင်လင်းကထောက်ပြပါတယ
်။သမ္မတဂျိုးဘိုင်ဒန်ကနိုင်ငံတော်ရဲ့အတိုင်ပင်ပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့လည်း2016ခုနှစ်တုန်းကအမေရိကန်နိုင်ငံကိုလာရောက်ခဲ့တဲ့နောက်ဒုတိယသမ္မတအနေနဲ့သူ့ရဲ့အိမ်မှာမနေ့ကတွေ့ဆုံခဲ့ဘူးတဲ့လူဖြစ်ပါတယ်။နောက်ကော့ပြန်တော်လာဆိုလို့ရှိရင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တယ်လို့ယူဆတဲ့အထက်မှာသားလူတွေပို့ပြီးတော့နားလည်ပြီးတော့ပို့ပြီးတော့ဓမ္မဒိဋ္ဌာန်ကြကြစဉ်းစားတတ်တဲ့သူဟာဆိုလို့ရှိရင်မြန်မာနိုင်ငံကို2009ခုနှစ်တုန်းကတက်မတော်ဆိုတာဖြစ်တော့တွားရောက်ခဲ့တဲ့အဆင့်ရင်းဆိုးအမေရိကန်ဆိုတာဝန်ထမ်းတစ်ယောက်ဖြစ်ပါတယ်သူတွားပြီးတဲ့နောက်ပိုင်းမှာအမေရိကန်သမ္မတနိုင်ငံသားဝန်ကြီးတို့ရဲ့မြန်မာနိုင်ငံကြီးစင်တွေတွေ့မြင်ခဲ့ရတာဖြစ်ပါတ
ယ်အဲဒီတော့အခုလိုအရင်တီကျွမ်းခဲ့တာတွေကြောင့်အဓိကဆွေးနွေးလာနိုင်တဲ့ရခိုင်ပြည်မြောက်ပိုင်းရေဂျာမွတ်စလင်ဒုက္ခသည်အရေးကိုဘယ်လိုမျှော်လင့်ထားပါလဲလို့မေးရမှာဦးအောင်လင်းကပဲ
အဲဒီဟာနဲ့ပတ်သက်ပြီးတော့လည်းပြဿနာဖြေရှင်းဖို့အတွက်ဆောင်ရွက်နေတဲ့ကိစ္စတွေနောက်ဒီအတိုက်ဝိုင်းကုစားမှာဉာဏ်ရည်နဲ့သဟကတာဖြစ်ဖို့ကိစ္စတွေရဲ့ပုံမျိုးတိုးတဲ့ကိစ္စတွေကဘာတွေလုပ်နေလဲဆိုတဲ့ဟာကိုပုံမှန်လေးလေးနဲ့ခုဆိုရအောင်လေဆက်ပြီးတော့ကျွန်တော်တို့ပြောဖို့ရှိပါမယ်အခုမြန်မာနိုင်ငံကမနေ့ကနေ့ကပဲသာမခန့်ကြွားပေးခဲ့တဲ့တာမကြီးတုံးပေးတာဆိုလို့ရှိရင်လည်းမြန်မာနိုင်ငံမှာတောင်းထားတော့ခဲ့ပြုတဲ့လူဖြစ်တဲ့အပြင်ကိုတောင်းအစဒေသမှာတာဝန်ကျတဲ့လူဖြစ်တဲ့အတွက်ကြောင့်ဒီဒေသအခြေအနေကိုလည်းကောင်းစွာသိရှိသွားလို့ဖြစ်ပါတယ်မြန်မာကောင်းဆောင်တွေကလည်းသူ့ကိုလည်းဒီတခိုင်ဒေသမှာနေထိုင်နေတဲ့မွတ်စလင်တွေရဲ့ကိစ္စအပေါ်ဝင်ရှားဖွံ့ဖြိုးရေးကိစ္စဉာဏ်ရည်ဆောင်ရွက်တဲ့ကိစ္စစီးပွားရေးဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုလည်းဆွေးနွေးမှာဖြစ်ပါ
တယ်ဒီပေါ်ရခိုင်ပြည်နယ်မှာမဲအများဆုံးနိုင်ထားတဲ့ရခိုင်မျိုးသားပါတီရဲ့မူဝါဒကြီးရဦးဆောင်ကော်မတီဝင်နဲ့ရောင်းမြို့နယ်ပြည်သူ့လွှတ်တော်မှဦးလှစောကတော့
ဒီကောက်ပဲပြီးတဲ့ခါမှာဒီခိုင်တက်တော်နဲ့တက်မတော်နဲ့ကြားထဲမှာသုံးပြပေါ့လေနားနေမှုတစ်ခုနဲ့ပြစ်ခတ်ရက်ဆဲလိုက်တယ်ဆိုတော့အဲ့ဒီချိန်မှာပဲအမေရိကန်မှာလည်းအစိုးရအတက်တက်လာတယ်ဆိုတော့ရင်းရင်းရဲ့ပြဿနာကိုအခိုင်အမာလုပ်နိုင်တယ်ဆိုရင်အစိုးရတရားလုပ်နိုင်တယ်ဆိုရင်နောက်ထပ်တွဲကြီးတော်တဲ့အဲမွတ်စလင်ပြဿနာတွေကိုလည်းတစ်ဆက်တည်းကင်တင်နိုင်လို့ဖြစ်တယ်အဲ့တော့အမေရိကန်ဘက်ကစိတ်ဝင်စားနိုင်တယ်ဆိုရင်တော့ကောင်းပါတယ
်ဒီဝင်ကြဆိုတဲ့အတွက်တော့မြန်မာပြည်ကတရားဝင်လက်ခံထားခြင်းမရှိပါဘူးခင်ဗျာကျွန်တော်ဝင်မှာ